Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေနိုမ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အရီထရီးယားနိုင်ငံရဲ့မြို့တော်အက်စမာရာမှာစနေနေ့ကကြီးမားတဲ့ပေါက်ကွဲတဲ့အသံ6တန်ကိုကြားရတယ်လို့အရီထရီးယားနိုင်ငံရဲ့အမေရိကန်တန်ယုံကပြောလိုက်ပါတယ်။အရီထရီးယားနိုင်ငံရဲ့အိနီဂျင်အီသီယိုးပီးယားနိုင်ငံမှာတိုင်ဂရေးပြည်သူ့လွတ်မြောက်ရေးတပ် UTPLF သဘုံအဖွဲ့တွေကိုအနိုင်ရလိုက်ပြီးလို့အီသီယိုးပီးယားဝန်ကြီးချုပ်အာဘီအာမက်ကကြေညာလိုက်ပြီးနိုင်ပိုင်းအကြာမှာခုလိုပေါက်ကွဲသံတွေကြားရတာဖြစ်ပါတယ်။အရီထရီးယားနဲ့နယ်စပ်အီသီယိုးပီးယားနိုင်ငံတိုင်ဂရေးဒေသမြောက်ပိုင်းကိုသဘုံအဖွဲ့ကထိန်းချုပ်ထားတာပါ။တိုင်ဂရီဒေသရဲ့မြို့တော်မက်ကလေးကိုအစိုးရကလုံးဝပြန်ပြီးတော့ထိန်းချုပ်နိုင်လိုက်ပြီး TPLF သဘုံခေါင်းဆောင်တွေကတော့ထွက်ပြေးလွတ်မြောက်နေတော့မှဖြစ်တယ်လို့အီသီယိုးပီးယားစစ်တပ်ကကြေညာပါတယ်။တိုင်ဂရီဒေသကတိုက်ပွဲတွေမှာအီသီယိုးပီးယားအစိုးရအဖွဲ့ရဲ့ပါဝင်ပေးဖို့ပြောတာကြောင့်အဲ့ဒီဒေသကတိုက်ပွဲတွေမှာအရီထရီးယားတပ်ဖွဲ့တွေလည်းပါဝင်ခဲ့တယ်လို့ TPLF ခေါင်းဆောင်တွေကအခုလအစောပိုင်းမှာပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အီသီယိုးပီးယားအစိုးရကတော့ထပ်လဲလဲညှင်းဆို့ထားပါတယ်။ဒီတိုက်ပွဲတွေကြောင့်အီသီယိုးပီးယားနိုင်ငံနယ်စပ်မှာရှိတဲ့အရီထရီးယားဒုက္ခသည်96,000ကျော်ဟာလည်းအန္တရာယ်ရှိလာနေတယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံဂေါစနီပြည်နယ်ရှေ့ပိုင်းကစစ်ချေဆိုင်ခန်းနာမှာကြီးမားတဲ့ကားဘုံးပေါက်ကွဲမှုဖြစ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင် 30 ထက်မနည်းသေဆုံးခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြန်ဒီဘုံးကွဲမှုကြောင့်နောက်ထပ် 21 ယောက်ထပ်မနည်းဒဏ်ရာရသွားတယ်လို့လည်းပြည်နယ်လူထုကျန်းမာရေးအကြီးအကဲကဗျူရီကိုပြောပါတယ်။အချိန်တည်းမှာပဲတောင်ပိုင်းဇဘူးပြည်နယ်မှာနောက်ထပ်ကားဘုံးတစ်လုံးတီးကြပေါက်ကွဲခဲ့တာကြောင့်၃ယောက်သေဆုံးပြီးတော့20ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်။ဒီတိုက်ခိုက်မှုကတော့ပြည်နယ်ကောင်စီအကြီးအကဲအက်ဒဂျန်ဟာဘာယန်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပုံရပြီးတော့ထိခိုက်သေဆုံးသွားတဲ့သူတွေထဲမှာသူ့ရဲ့လုံခြုံရေးတအူးလည်းပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွင်းပင်ဆယ်ဗေးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်အနိုင်ရသွားတယ်ဆိုတာကိုအတည်ပြုချက်မပေးဖို့နဲ့အဝေးရောက်မဲတွေကိုမဲရလက်အဖြစ်မယူဖို့ Republican Party ဝင်တချို့ကတင်သွင်းခဲ့တဲ့အမှုကို Pennsylvania ပြည်နယ်တရားရုံးချုပ်ကစနေနေ့ကပယ်ချလိုက်ပါတယ်။ပြည်နယ်ထဲမှာစားရိတ်ကပြည်တဲ့မဲတွေပါဝင်မဲရလက်တွေကိုအတည်ပြုတဲ့ကိစ္စတားဆီးပေးဖို့အတွက်ပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ် Mike Kelly နဲ့တခြားပါတီဝင်တချို့ကပြည်နယ်တရားရုံးချုပ်မှာရှောက်ထားခဲ့တာပါ။ဒီရှောက်ထားတဲ့အမှုကိုပယ်ချဖို့ပြည်နယ်တရားရုံးချုပ်ကတညီတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပြည်နယ်ထဲမှာအဝေးရောက်မဲပေးနိုင်ရေးအစီအစဉ်တွေကိုခွင့်ပြုခဲ့ပြီးတနည်းအကြာမှတရားစွဲတာဖြစ်တာမို့ကန့်ကွက်နိုင်တဲ့အချိန်ထက်အများကြီးကျော်လွန်နေပြီလို့တရားသူကြီးတွေကပြောပါတယ်။တရားစွဲတဲ့သူတွေဘက်ကဆန္ဒမဲတမဲတောင်မှရင်ရေတက်တယ်ဆိုပြီးအခိုင်အမာပြောဆိုနိုင်ခြင်းမရှိဘူးလို့ပြည်နယ်တရားရုံးချုပ်တရားသူကြီးဒေးဗစ်ဝိုက်ကပြောပါတယ်။ပြည်နယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရက်တစ်အတွက်နောက်ထပ်အောင်ပွဲဖြစ်တယ်လို့လည်းပြည်နယ်ရှင်းနေချုပ်ကပြောပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းကသမ္မတ Trump ဟာ Pennsylvania ပြည်နယ်မှာအနိုင်ရခဲ့ပေမဲ့ဒီနှစ်မှာတော့ Joe Biden ကသမ္မတ Trump ကိုမဲရီအတွက် 8,000 ကျော်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလိပ်ရေလက်ကြောကိုတရားမဝင်ဖျက်ချော်ပြီးတော့ရွှေပြောင်းအခြေချနေထိုင်တာတွေကိုအဆုံးသတ်ဖို့ရည်ရွယ်တဲ့သဘောတူစာချုပ်တစ်ရပ်ကို Britain နဲ့ပြင်သစ်နိုင်ငံတို့ဒီနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်။လက်မှတ်ဒီဇင်ဘာ1ရက်နေ့ကစပြီးတော့ပြင်သစ်နိုင်ငံရဲ့ကမ်းခြေတွေမှာကင်းလေတာတွေကိုနှစ်ဆတိုးလုံသွားမှာဖြစ်သလိုရွှေပြောင်းချေချနေထိုင်မဲ့သူတွေကိုထောက်လန်းနိုင်မှုအတွက်အဝေးထိန် drone တွေနဲ့ radar တွေအပါဝင်နည်းပညာတွေကိုအသုံးပြုသွားမှာဖြစ်တယ်လို့လဲဗြိတိန်ပြည်ထောင်စုဝန်ကြီးပရတီပတဲလ်ကပြောပါတယ်
This new package today that I have just signed with my French counterpart.
ဒီသဘောတူညီချက်ကရေလက်ကြောင်းကိုဖျက်ဖို့အလားအလာလုံးဝမရှိအောင်နိုင်ငံလုံးကိုလုပ်ပေးလိုက်တာဖြစ်တယ်လို့ပတဲကပြောပါတယ်။ဒီလိုရှုပ်ချောင်းနေထိုင်မှုတွေကိုတိုက်ဖျက်ဖို့အတွက်ဗြိတိန်ကပြင်သစ်နိုင်ငံကိုလုံခဲ့တဲ့ဆယ်နှစ်အတွင်းမှာဒေါ်လာ1,000နီးပါးလောက်ပေးခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကနေဩဂတ်စ်လအထိဒီရေလက်ကြောင်းကိုလူ6,000လောက်ဖျက်ချော်ဖို့ကြိုးပမ်းခဲ့ကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့ဒီရေလက်ကြောင်းကိုဖျက်ပြီးဗြိတိန်နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့သူ1,300ကိုတားဆီးနိုင်ခဲ့ပြီးခဲ့တဲ့စက်တင်ဘာလကတော့ဒီရေလက်ကြောင်းကိုဖျက်ပြီးတော့ဗြိတိန်နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့သူ1,300ကိုတားဆီးနိုင်ခဲ့တယ်လို့ပြည်သက်အာဏာပိုင်တွေကပြောပါတယ်ဗြိတိန်ကိုသွားဖို့အတွက်ဒီရေလက်ကြောင်းကိုဖျက်ရင်ဒီနေ့မှာ9ယောက်သေဆုံးခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကတော့4ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ1000မီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကွယ်ဆေးခွင့်ပြုချက်မရသေးခင်နဲ့ထုတ်လုပ်ဖြန့်ချီရာတွေမလုပ်နိုင်သေးခင်မှာယောဂကုသမှုတို့မြင့်တက်နေတာကိုထိန်းချုပ်ဖို့ပို့ပြီးတော့တင်ကျပ်တဲ့စီမင်းတွေချမှတ်ဖို့အတွက်ဥပဒေပြုအမတ်တွေကိုဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတိုက်တွန်းထားပါတယ်။အခုလက်ရှိချမှတ်ထားတဲ့စီမင်းတွေကအင်္ဂါနေ့မှာတက်မှတ်ရဲ့ကုံဆုံးမှာဖြစ်ပြီးအသစ်ချမှတ်မဲ့ကန့်သတ်ချက်တွေက99ရာခိုင်နှုန်းလောက်အထိပို့ပြီးတော့တင်ကျပ်တဲ့စီမင်းအဆင့်နှစ်နဲ့ချမှတ်သွားမှာပါ။ဗြိတိန်နိုင်ငံဆေးရုံတွေမှာပထမအထောက်အကွယ်ဆေးတွေကိုဒီဇင်ဘာ9ရက်နေ့လောက်ကစပြီးရနိုင်မယ်လို့အစိုးရကခန့်မှန်းထားပါတယ်။ဥရောပမှာဗြိတိန်ကကူးစက်မှုအဆိုးဆုံးဖြစ်ပြီးအခုထိကိုဗစ် -19 ကြောင့်သေဆုံးသူ 9,800 ကျော်ရှိပါတယ်။အခုဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ရဲ့အသစ်ချမှတ်မဲ့စီမင်းတွေအပေါ်မှာပါလီမန်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးမှာအောင်မြင်မှုရခဲ့တဲ့တောင်ကိုရီးယားမှာအခုလက်တလောကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတာကြောင့်နေ့တစ်ခုပွဲတော်ကျင်းပအကွင်ကိုသိမ့်ပင်ထားပါတယ်။အမေရိကန်မှာရေကောက်ခံသမ္မတဂျိုးဘိုင်ဒန်ကကိုဗစ် -19 တိုက်ဖျက်ရေးအကြံပေးအဖွဲ့ဝင်တဲ့၃ယောက်ရဲ့အမည်တွေကိုထုတ်ဖော်ကြေညာခဲ့ပါတယ်။တစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်သူ62သန်းရှိတယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေကဖော်ပြပါတယ်။အမေရိကန်နိုင်ငံကကူးစက်သူ73သန်းနဲ့တစ်ကမ္ဘာလုံးမှာကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက9သန်းနဲ့ဘရာဇီးလ်မှာ6သန်းရှိပါတယ်။အခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကြောင့်သေဆုံးသူက 1.5 သန်းရှိပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဟောင်ကောင်မှာအတူပြည်လူနာ115ယောက်နဲ့လေးလအတွင်းကူးစက်မှုနှုန်းအမြင့်ဆုံးကိုရောက်နေပါတယ်။အဲ့ဒီထဲမှာပြည်တွင်းကူးစက်သူက109ယောက်ရှိပါတယ်။လောလောဆယ်ထိဟောင်ကောင်မှာစုစုပေါင်းအတူပြည်လူနာ6200ကျော်နဲ့သေဆုံးသူ109ယောက်ရှိပါတယ်။မြောက်ကိုရီးယားမှာတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တည်းအနေနဲ့မြောက်ကိုရီးယားအစိုးရကသူတို့ရေးပိုင်တဲ့အတွင်းစီမင်းကန့်သတ်ချက်တွေကိုထပ်ပြီးတော့တင်းကျပ်ထားတယ်လို့ KCNA သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားမှာပြည်လေပြင်းတွေငါဖမ်းနိုင်တဲ့စားချက်လုပ်ငန်းတွေကိုတားမြစ်ထားတယ်လို့တောင်ကိုရီးယားကပြောပြီးနှစ်ရက်ကြာမှအခုလိုစီမင်းတွေကန့်သတ်လိုက်တာပါ။ဒါပေမဲ့မြောက်ကိုရီးယားမှာအတူပြူလူနာရှိတယ်လို့တခါမှတရားဝင်ထုတ်ပြန်ခြင်းမရှိသေးသလိုဒီပေါ်ပြပကျွမ်းကျင်သူတွေကမေးခွန်းထုတ်နေကြပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 တည်ပြူလူနာ42,000နီးပါးရှိတဲ့အတွက်ကူးစက်သူအရေအတွက်9,000အောက်ကိုကျဆင်းလာတာသတင်းလေးပတ်ရှိနေပါပြီ။အခုဒီကူးစက်သူပေါင်း 9.3 သန်းနဲ့သေဆုံးသူစုစုပေါင်း 36,600 ကျော်ရှိပါတယ်။ကမ္ဘောဒီးယားမှာတော့ပြည်တွင်းကူးစက်မှုအနေနဲ့မိသားစု6ယောက်နဲ့နောက်ထပ်အမျိုးသားတစ်ယောက်ရောဂါကူးစက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘောဒီးယားမှာအခုဒီ COVID-19 ကူးစက်သူ315ယောက်ရှိပြီးအတော်များများကပြည်ပကူးစက်မှုတွေဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမှာလေယာစိုက်ပျိုးရေးကဏ္ဍအပေါ်ကန့်သတ်ချက်တွေဖယ်ရှားလိုက်တဲ့ဆိုရရဲ့ဥပဒေသစ်အပေါ်မှာမကြေညာတာကြောင့်ထောင်ထဲချီတဲ့လယ်သမားတွေညူဒေလီမြို့မှာဒီကနေ့တနင်္ဂနွေနေ့မှာလည်းဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ခုလိုလယ်သမားတွေမကြေမနက်ဖြစ်နေတဲ့ကိစ္စအတွက်ဆန္ဒပြခေါင်းဆောင်တွေလယ်သမားသမဂ္ဂအဖွဲ့တွေနဲ့ဒီဇင်ဘာ3ရက်ဆွေးနွေးဖို့ဖိတ်ခေါ်ထားတယ်လို့ဆိုရကပြောပါတယ်။ဥပဒေပြဋ္ဌာန်းချက်အသစ်တွေရလဲသမားတွေအနေနဲ့သူတို့လေယာထွက်ကုန်တွေကိုဝယ်လေကြီးတွေအပါဝင်ဘဲသူကိုမစုရောင်းချနိုင်တာပါ။လက်ရှိမှာသူတို့ထွက်ကုန်တွေကိုအစိုးရလက်ကမ်းဆေးတွေကိုတင်သွင်းရတာဖြစ်ပြီးဒီပေါ်အနည်းဆုံးဈေးသတ်မှတ်ချက်အမှတ်ကန်ရှိပါတယ်။ဥပဒေသေးအရာဈေးကွက်မှာလွတ်လွတ်လပ်လပ်ရောင်းချနိုင်မယ်လို့အစိုးရကပြောပေမဲ့ဈေးကွက်အပြိုင်ဆိုင်ဖြစ်လာရင်သူတို့ထွက်ကုန်တွေကိုဈေးပေါ်ပေါ်နဲ့ရောင်းလိုက်ရတာမျိုးဖြစ်နိုင်တဲ့အပေါ်မှာတနိုင်တပိုင်လေလုပ်ငန်းလုပ်ကိုင်နေတဲ့သူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။လေယာစိုက်ပျိုးရေးဆိုင်ရာပြည်ပင်ပြောင်းလဲတဲ့အနေနဲ့ပြည်ရန်ချင်းအစ်စ်တွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကစက်တင်ဘာလတုန်းကဆက်ပြီးတော့မိတ်ဆက်ခဲ့တာပါဒီလိုအစ်စ်ပြင်ဆင်မှုတွေကနေလေသမားတွေရပိုင်ခွင့်နဲ့အခွင့်အရေးအစ်စ်တွေရနိုင်လိမ့်မယ်လို့မိုဒီကဒီကနေ့ရေဒီယိုကပြောကြားတဲ့မင်္ဂလာမှာပြောကြားခဲ့ပါတယ်ရှင်လက်ဝဲလောကကနေအနားယူခဲ့တဲ့နာမည်ကျော်အမေရိကန်ဟဲဗီဝေးလက်ဝဲသမားမိုက်တိုက်ဆန်တယောက်15နှစ်အကြာမှာလက်ဝဲဂျိုးဝိုင်းနဲ့ကိုတစ်ခေါက်ပြန်ပြီးတော့ဝင်ရောက်လာခဲ့ပါတယ်အသက်54နှစ်အရွယ်ကမ္ဘာ heavyweight champion ဟောင်းမိုက်တိုက်ဆန်ဟာအသက်52နှစ်အရွယ် Ryan Jones Jr. နဲ့စနေနေ့ကတရုတ်ပြတ်ထိုးတက်ခဲ့တာပါဒီပွဲဟာအသက်ဝင်လာပြီးတော့တည်ရင်နဲ့အဆုံးသတ်သွားခဲ့ပါတယ်ထိုးတက်ချိန်မှာလက်ဝဲသမားနှစ်ဦးစလုံးသူတို့ရဲ့ထိုးတက်ဟန်တွေကိုပြန်လည်ပြသနိုင်ခဲ့ပြီးတိုက်ဆန်ကတိတိတတ်တာအနိုင်ရဟန်ပေါ်ပြီးမယ်လို့ WBC ဒိုင်းတွေကတည်ရည်ပွဲဖြစ်သတ်မှတ်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့အလယ်က Staples Center အားကစားကွင်းမှာတိုက်ဆန်နဲ့ဂျုံစုက2မိနစ်စီနဲ့ပွဲကြီးစုစုပေါင်း10ပွဲထိုးတက်ခဲ့တာဖြစ်ပြီးပွဲချီအလုံးအပြီးမှာတော့နှစ်ဦးစလုံးပြိုင်ပွဲကိုအားရကျင်းတယ်လို့ပြောပါရယ် ကမ္ဘာ heavyweight dan champion mike tyson ဟာ15နှစ်ကြာလက်ဝဲကျိုးဝိုင်းအတွင်းကပျောက်ကွယ်နေရကနေစနေနေ့ကအခုလိုသီးဥပြပွဲနဲ့ကျိုးဝိုင်းတွေကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါအခုပွဲကတိူပြပွဲဖြစ်ပြီးတော့တည်ရင်အဆုံးသတ်ခဲ့ပေမဲ့မိုက်တိုက်ဆန်ကငယ်စဉ်ကသူ့ရဲ့နာမည်ကျော်ဆွေးမွေးဖွဲရာထိုးခွက်တင်နဲ့ပရိသတ်စိတ်ဝင်စားအောင်ပြန်ပြီးတော့လုပ်ပြနိုင်ခဲ့တဲ့အတွက်ဒီပွဲဟာသူ့ရဲ့ဘဝတစ်ကိုဖွင့်လှစ်ပေးနိုင်ပွဲရှိတယ်လို့ခန့်မှန်းရပါတယ်။နောက်နေ့ထဲမှာလည်းအခုလိုပွဲစဉ်တွေကိုဆက်လုပ်သွားဖို့ရှိပြီးမိုက်တိုက်ဆန်အနေနဲ့နောက်တစ်ပွဲဖြစ်ဥရောပက heavyweight လက်ဝဲသမားတစ်ယောက်နဲ့မွန်တီကာလိုမှာထိုးသတ်ဖို့ရှိပါတယ်ရှင်။တော်ရရှင်များရှင်တင်းငူနေနေညပိုင်းအတွက်နောက်ဆုံးရသတင်းလေးကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်မှာစစ်ပွဲတွေဆုံးသက်ပြီးရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးဂျပန်နိုင်ငံကဂျာဝင်စ조사ပေးနေတဲ့အပေါ်ရွေးကောက်ခံရခိုင်တိုင်းရင်းသားရဲအဝင်ကြီးကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြက်ရေးဆိုင်ရာဂျပန်စိုးရကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကနေဂျပန်တို့ဂျာဝင်ကူညီဖြည့်ရှင်းပေးနိုင်မှုရခိုင်ပြည်သူတွေဘက်ကဘလို့တုံ့ပြန်တယ်လဲဆိုတာကိုကျမစုမုံစူးစီးတင်ပြပေးကြပါတယ်။စီးအတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်တွေကဘူးသီးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေစီမြန်မာနိုင်ငံမျိုးသားပြန်လည်တင်မြက်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လက်ဖြင့်ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့အတူတက်မတော်ရဟတ်ရင်နေနဲ့မလေးစနေနေ့တုန်းကသွားရောက်ခဲ့တာပါ။မြန်မာနိုင်ငံမျိုးသားပြန်လည်တင်မြက်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ဟာရခိုင်ဒေသခံပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေနောက်ဒေသတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားလက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့အခြေအနေနဲ့2020ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့အတွက်ဒေသခံတွေရဲ့သဘောထားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့သလိုရခိုင်တိုက်ပွဲဆောင်ပြည်သူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေကိုလည်းလှူဒန်းခဲ့ပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ပေါ်မှာလက်ရှိရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်2020ပြည့်နှစ်ရွေးကောက်ခံရန်ကုန်တိုင်းရဲ့ရခိုင်တိုင်းရင်းသားရဲဝန်ကြီးမတ်ထူမေကအခုလိုသုံးသပ်ပါတယ်
။အခုလိုမျိုးနေပြီးတော့ကျမတို့ဒီဂျပန်နိုင်ငံရဲ့ဂျာဝင်ဖြန့်ဖြေးမှုသာရှိခဲ့မယ်။အဲပြီးလို့ရှိရင်ရွေးကောက်ပွဲတွေကျင်းပနိုင်မယ်။ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာနေပြီးတော့စစ်ဆက်ညှင်းနှိုင်းပေးမဲ့နိုင်ငံတွေနဲ့ပါဝင်လာမယ်ဆိုလို့ရှိရင်တော့အဲကျမတို့အနေနဲ့ကြိုးဆိုပါတယ်။ဘာကြောင့်လဲဆိုတော့ဂျာဝင်ဖြန့်ဖြေးပြီးတဲ့နိုင်ငံဟာတမတ်တမတ်ကြမယ်။တကယ်တမ်းပြည်သူအကျိုးစီးပွားကိုယူဆောင်လာနိုင်တဲ့အခြေအနေမျိုးမှာဖြစ်မယ်ဆိုလို့ရှိရင်တော့ကျမတို့အတွက်အကောင်းဆုံးဖြစ်ပါတယ်ဒီအစိုးရရောတမတော်ရောအေးအေးပေါ့နော်ဒီအဖွဲ့တွေကနေပြီးတော့ဒီခိုင်ခိုင်မာမာနဲ့ကျမတို့စတင်ဖို့လိုပါမယ်အဲအဲ့လိုမှသာနေပြီးကျမတို့ပြည်သူတွေလိုလားတဲ့ငင်းငယ်ရေးကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်ခဲလို့ဒါဂျပန်နဲ့မဟာမိတ်နိုင်ငံတချို့တွေကဒါပါဝါမင်းဆိုလို့ရှိရင်တော့ပို့ပြီးတော့ကျမတို့အနေနဲ့အဲတင့်တော်တယ်ဒါပေမဲ့ဒီဂျောင်းဝင်ပြန်ပြေမှုဆောင်ရွက်တဲ့ခါမှာလည်းဒီမြန်မာနိုင်ငံရဲ့ Federal Foundation ပေါ်မှာအခြေခံတဲ့ဂျောင်းဝင်ပြန်ပြေမှုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အခြေအနေတရလို့ကျမတို့သုံးသပ်လို့ရပါတယ်ရှင
့်ဆေးရေးပရိပခသာမကကာယောဂါ COVID အနေနဲ့ပါရင်ဆိုင်နေရတဲ့ရခိုင်စစ်ဆောင်ပြည်သူတွေရဲ့အရေးကူညီပေးတဲ့အတွက်ရောဂျပန်ဆိုရကိုယ်စားလှယ်ဘက်ကရခိုင်ဒေသခံတွေနဲ့ကွင်းစင်းတွေ့ဆုံဆွေးနွေးမှုကိုကမန်မျိုးသားတူးတက်ရေးပါတီရဲ့ဒုက္ခထောက်ဦးတင်မွေကကြိုဆိုပါတယ
်ဒီဂျပန်သားမကြီးကိုယ်တိုင်ကျောင်းဝင်စစ်စားညှိနှိုင်းပေးတာနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကြိုးစားပါတယ်ဒါရခိုင်ပြည်နယ်ရဲ့ငင်းချမ်းရေးစေနဲ့စေရေးအလားအလာတွေကိုကျွန်တော်တို့ဆော့ဆနိုင်တဲ့အနေအထားမျိုးဖြစ်လာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်အမြင်ပါတယ်ကျွန်တော်ရခိုင်မှာအခြေအနေတွေအများကြီးရှိပါတယ်ဗျာကျွန်တော်စီးပဋိပက္ခတွေရှိတယ်နောက်စစ်ဘေးရှောင်တွေရှိတယ်ဒီတစ်ခါကြားထဲမှာကိုဗစ်ပြဿနာနဲ့ဆိုတော့တော်တော်လေးကိုဟိုဒေသခံပြည်သူတွေကအခြေခတ်ပေါင်းများများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အနေအထားပေါ့ဒီဂျပန်အစိုးရကသူညီဒါကတော့ဒီရခိုင်ပြည်နယ်အတွက်လည်းအကျိုးရှိသလိုဒီတောင်စုအစိုးရအတွက်လည်းလမ်းစာတစ်ခုဖြစ်သွားလိမ့်မယ်အဲ့လိုကျွန်တော်ကတော့အမြင်ပါတယ
်လက်တလောအပြည့်ရပြီးတော့တိုက်ပွဲတွေညှိတက်ဆပြုနေတဲ့ရခိုင်ပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်လာနိုင်ရေးဂျပန်ပါဝင်လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့ဂျာဝင်စစ်ဆက်ညှိနှိုင်းမှုတွေရဲ့အလားအလာအပေါ်မှာနိုင်ငံရေးအကဲခတ်ဦးမမောင်ဆိုးကလည်းအခုလိုသုံးသပ်ပါတယ်
လုံးလုံးပြန်မှာတော့တက်နေအေးနဲ့အပြည့်ရမယ်အောင်လို့ဒီညှိနှိုင်းကြည့်ရကြည့်ရတယ်ဗျာဒါတော့လက်တွေ့ကြတယ်ကြည့်ရတယ်ဗျာနော်ဒီချိန်ကြီးကတော့ဂျပန်ရဲ့ဝင်ရောက်ပြည်ညှိနှိုင်းမှုရဲ့အောင်းနေရတဲ့လူတွေပြောပါမယ်အဲ့တော့အဲ့ဒီဒီပြတစ်ချက်ကြတော့ဒီကြိုးစားနေကြတာတော့အဲ့ဒီနောက်ဆက်တွေရီတော့ပေါ်ကျင်းပတိုင်းကြီးပဲကြိုးစားနေတယ်ဘယ်လောက်ထိအောင်မြင်နေလဲဆိုတော့ကျွန်တော်ကောင်းကြည့်နေအောင်လို့ထင်ပါတယ်အင်းဒီပါတီနဲ့တွေ့ရချင်းမှာလည်းဒီနေ့ဒီဒုက္ခတွေကြည့်တယ်လာမပိန်တမ်းလို့ရှိရဲ့ဒီစီးရဲ့ခင်းနေဆိုပြီးတော့ခရီးကြီးပြေးတော့ပြရပါလား
ဖြစ်မှာလည်းဒီလိုပြီးအောင်ဆန်းပြီးဖြစ်လာနိုင်တယ်လို့ပဲပြောရမှာပါ
။ဒီလနိုဝင်ဘာလဇာမိုင်းတို့ကမြန်မာနိုင်ငံမျိုးသားပြည်လဲတင်းညက်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နောက်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတိကျစီတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။ကျွန်မစုမမ
ကျန်တော်ဝင်းမင်ပါတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လာမယ့်နှစ်မှာအနားရှိမယူပေါ်ပေါ့ကြာနေကတမရသတင်းစာရှင်းလင်းပွဲတဲ့မိခဲ့ရမှာတမရပြန်ချာရေးဖွဲ့ကထဗိုလ်ချုပ်ဇော်မင်းထွန်းကဥပဒေတိုင်ဖြစ်မှာပါလို့ဆိုလိုက်တာကဘလူအထိပ်ပဲထပ်ပြီးအရေးပါတာကိုသူတည်တည်တူနဲ့တမရရရှိဝင်းကြီးဟောင်းတူကိုမေးထားပါတယ်။တကောင်းနိုင်ငံရေးလေးလာမှုအဖွဲ့မှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကဒီဥပဒေတိုင်ဆိုရမှာဘယ်အမိဥပဒေကိုရည်ညွှန်းမှမရှင်းဘူးလို့အခုလိုရှင်းပြပါတယ်
။ကျန်တဲ့ကံနဲ့ပြည်ရင်လာယူမယ်ဆိုတဲ့ဟာကိုကြီးနေပြီးတော့ပိုကာပြီးပြောနေကြတာမျိုးတတိယညနဲ့ဥပဒေကိုပြောရင်တက်မလို့အရာရှိကလိုအပ်တယ်ဆိုရင်တတိယတော်မှာတန်းတူပြီးတော့တောင်းထပ်ဆောင်လို့ရတယ်
နိုင်ငံရေးလိလသုံးသက်သူပြန်ချာရေးဝန်ကြီးဟောင်းဦးရဲထွတ်ကလည်းဒီတတန်းပေါ်အမိဥပဒေနှစ်ခုရှိတာကိုတစ်ခုစီအခုလိုရှင်းပြပါတယ
်ပထမတစ်ခုကတော့နောက်ဆုံးအတည်ပြုတာပဲတန်တာနာကောင်စီကာကွယ်ရေးဝန်ထမ်းကကောင်စီလည်းက65နှစ်ချီတောင်းဝန်ထပ်ဆောင်ဝင်ရှိတယ်ဆိုတာပါပါတယ်ဒါမဲ့1984ခုနှစ်ကထုတ်ထားတဲ့ကကနာကောင်စီအမိန့်တစ်ခုရှိသေးတယ်။အဲ့ဒီအမိန့်ကတော့ဒီစစ်မှုထမ်းလိုအပ်လို့ရှိရင်တစ်နှစ်စီတစ်နှစ်စီတက်တန်းတူးလို့ရတယ်ဆိုတဲ့အမိန့်လည်းရှိတယ်။အဲ့တော့ဗိုလ်ချုပ်ဦးသန်းရွှေကနောက်ဆုံးအချိန်ထိအဲ့ဒီကကနာကောင်စီအမိန့်ရနှစ်စဉ်တက်တန်းတူးတော့တာပေါ့။
အဲ့ဒီတော့ဒီအမိန့်ဥပဒေကြောင့်ရအနားယူခြင်းလည်းရတယ်မယူခြင်းလည်းရတယ်ဆိုတဲ့သဘောမျိုးလားလို့မေးရမှာဦးရဲ့ထွက်က
ဟုတ်ကဲ့ဟုတ်အဲ့ဒီကုလုံးဖြိုက်တာသူလို့ရတဲ့သဘောမှရှိပါတယ်။
အဲ့ဒီတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့နာမနာကိစ္စကိုစဉ်းစားရမှာဘလို့အဓိကအချက်တွေပေါ်မူတည်နိုင်ပါလေလို့မေးရမှာကိုရဲမျိုးဟင်းက
ဒါမင်းအစိုးရအဖွဲ့ဖွဲ့စည်းရေးချိန်ရလဲကြည့်မယ်အနောက်နိုင်ငံကဆရာတွေရှိတဲ့အချိန်မှာသူရဲ့အမျိုးသားဘလို့ချန်ပြန်မျိုးဆိုရင်ဒီ ICC တို့ ICJ တို့ကလည်းဖီးယားတွေနဲ့ရှိနေသေးတယ
်ပေါ့ဒါပေမဲ့ဦးရဲထွက်ကတော့တိပဖီးယားထက်စီတွင်စိုးရိမ်မှုကပဲအဓိကကြာနိုင်တယ်လို့အသုံးသတ်ပြပါတယ
်ဒီတွင်နိုင်ငံရေးအခြေအနေနဲ့နောက်တမလို့ရဲ့လူသားနိုင်ငံကြီးမှာပါဝင်တဲ့ခန်းကဏ္ဍကိုဘယ်လိုဆက်ကောင်းထည်ပေါ်မလဲဆိုတဲ့အချက်တွေကလည်းအဓိကဆုံးဖြတ်တော်လိမ့်မယ်အဓိကအပြည့်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လုပ်ငန်းတွေမှာတမလို့ရဲ့အဓိကစိုးရိမ်ချက်ကတော့ခွဲထွက်ရေးပြည်အောင်စုပြုကွေးရေးကိုဥတည်သွားမဲ့ကိစ္စတွေမဖြစ်ဖို့ပေါ့
အဲ့ဒီတော့အခုအချိန်မှာဒီစိုးရိမ်ရတဲ့အနေအထားရှိပါလားလို့မေးရမှာဦးရဲထွက်က
NLD ပါတီကအရင်2015တောင်မှပို့ပြီးတော့မှအများစုရထားတဲ့အတွက်ကြောင့်မလို့သူတို့ရဲ့နိုင်ငံရေးအာဏာကိုပို့ပြီးတော့မှတုံးချလာမဲ့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံရေးနယ်ပယ်ထဲမှာတိုင်းရင်းသားပါတီတွေရဲ့အခန်းကဏ္ဍကိုချဲ့ထွင်မှုစူးစမ်းလာမှာအခုရေတော့ပေါ်မှာမအောင်မြင်တဲ့သဘောဖြစ်တော်တဲ့မှာတချို့ဆရာထက်တာမှုလွန်ခဲ့နေတဲ့လူငယ်တွေကလက်နက်ကင်ဘက်တွေကိုပို့ပြီးတော့အာသာတော်နိုင်တဲ့လက်နက်ကင်အဖွဲ့အစည်းတွေမှာလည်းနိုင်ငံရေးပေါင်းကိုချဲ့လို့ရပါမလားဆိုတဲ့စိတ်တွေဝင်လာနိုင်တာပေါ့ဒီလိုငင်းငင်းကမှတော်ပြီးတော့အကျိုးတက်ရောက်တာအဲ့တော့အဲ့ဒီနှစ်ခုကိုကင်တော့ထိန်းသိမ်းဖို့ကခုမှစပြီးတော့တမောကဥပဒေတော်ဝင်ရိုးတူကလုံနိုင်သွားရှိမလားဆိုတော့တမောကစဉ်းစားနေတဲ့အချက်လို့ကျွန်တော်ထင်ပါတယ
်ခုလိုအချိန်တွေမှာတမောဘက်ကရောအစိုးရဘက်ကပါရှေးရေးစိုးရိမ်မှုတွေလျှော့ချနိုင်ပြီးပုံမှန်ပူပေါင်းဆောင်ရွက်နိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့ဆက်မရမှာဦးရထွက်ကဒေါက်ဆန်းစုကြည်သမရဖြစ်ဖို့ဟန်တားနေတဲ့ပုံမှန်59စာလုံးပေါ်တက်မတော်ကဘလို့သဘောထားမလဲနဲ့တက်ဘက်ကနိုင်ငံရေးဥဆောင်မှုကိုအာမခံမဲ့ဖွဲ့စည်းအုပ်ချုပ်ပုံတဲကအခြေခံမူပုံမှန်6နဲ့လွတ်တော်တဲ့မဲ85ရာခိုင်နှုန်းကျော်မှဖွဲ့စည်းပုံပြင်နိုင်တဲ့ပုံမှန်436ပေါ်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကဘလို့သဘောထားမလဲပေါ်မူတည်တယ်လို့ဆိုပါတယ်အဲ့ဒီတော့ဒီပေါ်နှစ်ဖက်ဘလို့ညှိနှိုင်းဖြည့်ရှင်းတင်ပါလေလို့မေးရမှာဦးရဲထွက်ကပဲ
တစ်ဖက်က59ဆောင်းနဲ့ဘသူလိုက်လျောမယ်ဆိုရင်တစ်ဖက်ကလည်းတကယ်ခုနတမ်းတော်ရဲ့အမျိုးသားနိုင်ငံရေးနဲ့ပတ်သက်လို့အမခန္ဓာနဲ့အချက်အချက်ကိုနောက်ဘယ်နဲ့နှစ်တွင်းထိကိုထားမလို့ဆိုတာမျိုးနဲ့ပဲပုံမှန်လေးနဲ့စကားပြောကြမှာရမယ်အခြေအနေမျိုးရှိပါ
တကယ်တော့အခုလိုတက်ထိပ်ပိုင်းနဲ့ဆွေရထိပ်ပိုင်းခေါင်းဆောင်နှစ်ဦးရွေးကောက်ပွဲအပြီးအမြန်ဆုံးတက်ဖို့အရေးကြီးနေတာကိုနိုင်ငံတကာဘက်ကတိုက်တွန်းနေချိန်မှာဒီကာကွယ်ရေးဦးစီးချုပ်တက်တန်းကိစ္စပြောဆိုမှုတွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမင်ပါ
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါမြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 26,000 ကျော်တဲ့65ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOA ကိုပြောပါတယ်အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါတယ်။ COVID-19 ကပ်ရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါရဲ့ရှင
်။ American ဒီထောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ယောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ယောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
။ဘာမှဒါကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့ရဘူးပေါ့နော်။ဟိုတုန်းကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကောဖြစ်နိုင်လားဟိုလိုလက္ခဏာကောဖြစ်နိုင်လားကျွန်တော်တို့ data ပေါ့ data စုနေတဲ့အချိန်ပဲရှိသေးတယ်ဆိုတော့တခုသစ္စာလက္ခဏာကိုဗစ်နဲ့ပတ်သက်ပြီးပေါ်လာကြတော့ document လုပ်ပြီးပြည်သူသိပြီးတယ်ပေါ့နော်အဲ့တော့ခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကတာကြီးပေါ့နော်ဟိုစာတွေ့ကစာထက်ထူးခြားခြားပို့ပြီးတော့တွေ့မလာဘူးပေါ့နော်အထူးဖြင့်ဟိုအနတ်မရတာနဲ့ဒီပါဇက်ရတာပေါ့နော်ဒီပါဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းဟုတ်တယ်ချာချာတွေ့ရတယ်ဇန်နဝါရီကတော့ပုံမှန်ရာသီတုပ်ကွေးတွေမှာဖြစ်တယ်လို့ပဲပြန်မှချောင်းဆိုးတယ်သက်ရှူကျက်တယ်ဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောဖို့ကခက်တယ်လေစမ်းသပ်စစ်ဆေးမှုမလုပ်ခင်နဲ့ပြောဖို့ကရန်ခက်တယ
်အခုလက်ရှိအမေရိကန်ကဒီကူးစက်မှုအဆိုးဆုံးအများဆုံးလူသေမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအဲကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကဘာမှအမြင့်ဆုံးကူးစက်ပြန်ကူးစက်မှုဖြစ်သွားတယ်နော်သူပြင် community ထဲမှာပြန်နှံ့မှုတွေကတနေ့တနေ့ဆိုရင်၄-၅တောင်လေတင်ရှိတယ်ကုသခံရတာအ ਨੇ ဆုံးပေါ့နော်အချို့နေ့ဆိုရင်ဒိမ့်နဲ့ချီပြီးဖြစ်ကုန်တာလို့အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန့်နှံ့မှုရန်များလာပြီးဖြစ်တဲ့အတွက်အစိုးရဘိုင်းဟောကျန်းမာရေးအနဆိုင်ဘိုင်းနေရာရောကျွန်တော် contact tracing တွေကိုတော့ပြိမလုံးနိုင်တော့ဘူးပေါ့နော်မလုံးလည်းမလုံးတော့ဘာကြောင့်အချိန်နေရာကောင်းလဲအဲ့လို contact tracing လိုက်လုံးနိုင်ဖို့အတွက်resources တွေပေါ့အခြေအနေမရှိတော့ဘူးကျွန်တော်တို့ဒီမှာအဲ့တော့ဌာနိုင်များလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်ဌာနိုင်များဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော့တော့ချင်းနေဆိုးမှာပဲဆေးရုံကျွန်တော်ပေးတတ်တယ်ဒီလောက်ချင်းနေမဆိုးတောင်းတရုံပြားနဲ့ဒီမှာချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်ဈေးကမ်းမှာကုတယ်ဒီလောက်ပဲပေါ့နော်ဆေးရုံပြတတ်တာတို့ကျွန်တော်ကွာရန်တင်းစင်တာပို့တော့ဒါတွေကျွန်တော်တို့မလုပ်ဘူးလောက်ဖို့လည်းအချိန်ရမပြီးတော့ဘူးဘာလို့လဲတနေ့တနေ့တောင်းနဲ့တိတ်နဲ့ချီပြီးကုနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကုသမှုအနေထားရကြည့်မယ်နောက်တည်ဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပို့ပြီးတော့ကူးစက်မှုများနေတယ်လေနောက်ပြီးတော့တေဆုံးတဲ့သူတွေထဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကတေဆုံးမှုအများဆုံးဖြစ်နေလဲဆရာ
ကျွန်တော်တို့သူတင် March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်နေတော့တမန်ကျွန်တော်စောင့်ကြည့်တဲ့ဘာတွေ့ရလဲဆိုတော့အများစုဒီဇွန်ခဲ့တဲ့ March ကနေခု November ဒီခုကာလတွေမှာအများစုကူးစက်တဲ့ရပါ session နဲ့အသက်50ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံး ကို ကူဆက်ခံရတာတွေ့ရတယ်။ဘာလို့သူပြန်ဘာလို့လဲဆိုတော့သူကသူတို့တခြားအသက်အရွယ်ကလေးလေးတွေနဲ့ဆိုင်ရင်လူကြီးအသက်ကြီးတဲ့လူတွေနဲ့ဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပုံများရပါတော့နော်။ယောဂပို့ကူဆက်ခံဖို့ chance ကသူများတဲ့ဆိုင်ပို့ပြီးများရပါတော့။အဲတော့ဒီလူငယ်နဲ့လူလတ်ပိုင်းတွေမှာအများစုကူဆက်ခံရတဲ့ကူဆက်ခံတဲ့လူကြီးရ90ကျော်လောက်ကျော်ကျော်လောက်အဲ့ဒီအသက်အရွယ်ပိုင်းခြားမှာအဓိကပဲ။မိုက်ကမှာကျောင်းလူကြီးဆိုရင်65အထက်လို့သတ်မှတ်တယ်။အဲတော့ဒီ65အထက်ဆိုရင်ကူဆက်ရခိုင်တော့15ရခိုင်တော့အောက်လောက်ပဲရှင်။သိမမြအောင်။အဲတော့အဓိကဒီလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်။သူတို့ကအလုပ်သွားတယ်။သူတို့ကအပြင်သွားတယ်ပေါ့နော်။အပြင်သွားတယ်။ gathering တွေသူတို့လောက်ကြမယ်။အဲတော့အဲ့ဒီကနေပဲအဓိကကူဆက်ခံတွေ့ရတယ်။အဲတော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကကူဆက်မှုများတယ်။အဲ့ဒါတိဆုံးနာရီပေါ့နော်။တိဆုံးနာရီနောက်ပုံမှန်ယောဂကူဆက်ခံရလူငယ်တွေဆိုရင်ညာဖြစ်ရဒီတိုင်းပဲသူ့ဘာသူကမြန်မြန်ပြန်ပြောက်သွားတယ်ပေါ့နော်။သူတို့ရဲ့ကိုယ်ခံစွာကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစွာမကောင်းဘူး။နောက်လူငယ်လူလတ်ပိုင်းတွေမှာလည်းလို့သူတို့မှာခြေကံနောက်ဆက်တွေယောဂခြေကံယောဂလေးတွေရှိတယ်။ဥပမာစီးကျိုတို့၊တွေတောတို့၊ကြောက်ကဲ့ယောဂတို့၊အဆုတ်ယောဂ၊နှလုံးယောဂအဲဒါမျိုးလေးဒီလိုတစ်ခုယောဂရှိတဲ့လူငယ်လူလတ်တွေမှာပဲဖြစ်ဖြစ်နောက်အဲဒီသူကလူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့သိဆုံးတော့ရန်ကိုမြင်နေတာတွေ့ရသူပြန်ဒီအမေရိကန်မှာသိဆုံးမှုသိဆုံးတဲ့လူခုဆို2,000လောက်ရှိပေါ့အဲ့တော့ကြက်များပေါ့နော်အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်တော့ဒီ15ရာခိုင်နှုန်းလောက်ဒီအသက်50နဲ့65ကြာပေါ့အဲ့တော့ဆိုကြင်တာအသက်50အထက်က95ရာခိုင်နှုန်းရှိတယ်ဒီဆုံးမှုတွေအဲ့တော့ဒီနိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီအသက်ကြီးတဲ့လူတွေနဲ့အချင်းအခြားယောဂချင်းယောဂကြောင်းရင်းခံနေရှိတဲ့လူတွေတတ်နိုင်များအိမ်မှာပဲနေခိုင်းတာအဲ့ဒီချက်ကြောင့်ပဲယောဂဘိုးခံတဲ့လူကရုတ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှာများပြီမယ်တကယ် complication တွေယောဂပို့ဆိုးလာတာတွေတေတာတွေပို့တွေ့ရတာတော့ဒီအသက်ကြီးတဲ့လူတွေနဲ့နောက်လူငယ်လူလတ်ပိုင်းမှာဆိုလည်းခြေပြန်ခြားယောဂရှိတဲ့လူတွေပေါ့နော်အဲ့ဒါကြောင့်အဲ့ဒီလူတွေကပို့ပြီးကေးဆိုင်ဖို့လုပ်တယ်သူတို့ဂျမား
ဆရာအဲ့တော့ဒီဗိုင်းရပ်စ်ကသူကဟိုအသက်အရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုရှိလဲ။ဥမာကလေးတွေကိုအရင်တော့ကူးစက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးစက်မှုနှုန်းတွေဟိုဆက်ပြီးများနေတဲ့ထဲမှာဒီကလေးတွေပေါ့နော်18နှစ်ယောက်ကလေးတွေဒါမှမဟုတ်မွေးကင်းစားကလေးတွေအဲ့လိုမျိုးတွေအပါအဝင်ပေါ့နော်ဗိုင်းရပ်စ်ရဲ့တက်ရောက်မှုကဘယ်လောက်ထိရှိလဲဆရာ
။ဒါတော့ဟိုဒီဗိုင်းရပ်စ်ကသစ်စားလည်းဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူး။အဲ့တော့ကျွန်တော်တို့တနိုင်ငံများဒီအပါလုံးမှာရှိတဲ့ data တွေသူပြင်အမေရိကန်မှာဆိုအမေရိကန်ဆေးရုံတွေမှာရှိတဲ့ data တွေကျွန်တော်ကောက်ပြီးကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီ covid ကတကယ်ကြတော့အသက်နဲ့သူက direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covid effect virus ကူးစက်ခံဖို့ chance ကပိုများလေဆိုတော့တွေ့ရတယ်ဒီအဲ့ဒါကြောင့်အသက်ကအရင်ရေးကြည့်တယ်ဒီအသက်ပိုင်းခြားကိုကအသက်ချင်းကြည့်တယ်လို့ကုဆက်ပို့ချက်ကပို့ပြီးများလာတွေ့ရတယ်ဒါတော့တစ်ချက်ပေါ့ရန်လည်းရေးကြည့်ဟိုခုနပြောသလိုဟိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့သူကဟိုအပြင်ထွက်တဲ့အပြင်ထွက်တော့ပုံများလို့လေအဲ့တော့တကယ်ကြတော့အကုန်လုံးအသက်ကြီးငယ်မြေအကုန်လုံးအပြင်ထွက်နေမယ်ဒီထဲမှာနေရောရှောက်ပြီးသွားနေမယ်ဆိုရင်လူကြီးတွေအဓိကထိမှာပဲအဲ့တော့ဆိုရင်ကဒီကူးစက်မှု chance for risk ပေါ့နော်ဒါ risk ကဒီကူးစက်ခံဖို့ chance ကတက်နေမြန်ပို့အသက်ကြီးလာမြန်ပို့ပြီး chance ကပုံများလာအဲ့အဲ့လိုပဲအချိန်တန်းမှာလဲဒီလိုရောဂါဝင်သွားပြီဆိုရင်လဲအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ရိုးတန်းပြန်ပြောက်သွားမယ်ဆိုပို့ပြီးတော့ဒီအဆုတ်ကိုပို့ပြီးပျက်စီးစေအောင် complication တွေဖြစ်လာတယ်။နောက်တကူလုံးမှာရှိတဲ့တခြားရောဂါတွေနှလုံးတွေဒီလိုဟာတွေလည်းထိခိုက် vital organs ကိုထိလာနိုင်တဲ့ chance ကလူကြီးတွေမှာပုံများတယ်။နောက်လူငယ်လူလတ်ဆိုလည်းအခြားခြေကပ်ရောအခြားယောဂရှိတဲ့လူတွေမှာဆို chance ကပုံများအောင်တွေ့ရတယ်။
ဲ့တော့ဟိုကလေးတွေမှာဥမာပေါ့နော်အမူလာတန်းနေအလဲတန်းနေဒီမူကြိုကလေးတွေမှာရောသူတို့ဗိုင်းရပ်စ်ကကူးစက်မှုနှုံနေတယ်လို့ပြောလို့ရတာဒါပေမဲ့ကူးစက်နေပြီမဲ့လေသူတို့ကဘာမှယောဂမပြပဲနဲ့ယောဂဝေနာမခံစားရဘူးလားဆရာအဲ့လိုအရွယ်ကြီးကြတော့ဘယ်လိုဖြစ်လာနိုင်မလဲဆရာ
ဟိုကျွန်တော်ကတော့ relative term ပဲပြောတာမဟုတ် relative term ဆိုတာအသက်အရွယ်တိုင်းမှာတော့ risk ကရှိနေတယ်အန္တရာယ်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေးrisk နဲ့ပေါ့တက်ခုနပြောသူအသက်ကြီးလေလေအန္တရာယ်ရောပိုကြီးလာတယ်။ဒါပေမဲ့လူငယ်တွေမှာရောမရှိဘူးလားဆိုတော့ risk ကရှိနေတာပဲ။ဒါကြောင့်လည်းကျွန်တော်ကလေးတွေမှာကူးစက်ခံရတယ်တွေ့နေရတာပဲ။ကျွန်တော်တို့ပုံကြောက်တာဟိုခုနပြောသူကျွန်တော် probability နဲ့ပြောတာတော့ risk ကပုံများတယ်အသက်ကြီးရင်ဘယ်လိုပဲဟိုလူငယ်လူလတ်မှာလည်းယောဂအခြေခံရှိရင်အန္တရာယ်ကြီးတယ်ပြောပေမယ့်တာမန်ကျန်းမာဖြစ်တဲ့လူတယောက်ကလည်းယောဒီယောဂဝင်သွားပြီးရင်ချိန်မီသိဆုံးသွားနိုင်အောင်ကျွန်တော်တွေ့ရတယ်ကျွန်တော်တို့ခန္ဓာကိုယ်ကဒီ virus ကအသစ်ဖြစ်တဲ့အတွက်ကျွန်တော်တို့ခန္ဓာကိုယ်ကပြန်ပြီးတုံ့ပြန်တယ်တုံ့ပြန်တဲ့အခါမှာခါရီကျတော့ပုံမှန်တစ်ခုပို့ပြီးတော့တုံ့ပြန်တာတွေတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာဆာအဲ့တော့ဒီလိုတုံ့ပြန်မှုကပုံမှန်နဲ့ပို့ပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်ကဘလောက်ပဲကြမ်းမှကြမ်းမှသူ့ရဲ့ကိုယ်ခံစားအားပုံမှန်တဲ့မတရားကိုဟိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အတွက်ဒီလိုအခြေအနေသေဝါနိုင်တယ်အဲဒါကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုတချို့ချိန်ဒီပြည်နယ်တော်များများမှာမဖွင့်သေးဘူးမဖွင့်သေးရွေးချက်ကဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နဲပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်တို့ဘယ်လိုမှမပြောနိုင်ဘူးခုနပြောသော cytokine storm တွေဝင်လာတယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စွာတုံ့ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကသေသွားနိုင်တယ်အဲဒါကြောင့်မလို့ကျွန်တော်တို့ဟိုကြောင်းနေခုချိန်ဒီတော့တတ်နိုင်များပြင်းနေတော်များများမှာပြင်းနေအချွေမှုတွေကမဖွင့်သေးဘူးပေါ့နော်
အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းစိုးကိုဆက်သွယ်မေးမြန်းခဲ့တာပါရှင
်ယူအေမြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်တာဆက်စုကြည်ငင်းချင်းလုပ်ငန်းစဉ်ကိုပြန်သုံးသက်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင
်အစိုးရနဲ့အပြစ်ခတ်ရက်ဆဲပြီးတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်ဆေဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ25ရက်နဲ့26ရက်နေ့မှာအွန်လိုင်းကနေအစည်းအဝေးလုပ်ပါတယ်အစည်းအဝေးမှာငင်းကြိုင်းနဲ့ပတ်သက်ပြီးရှေ့အကောင့်တွေပေါ်မဲ့လုပ်ငန်းတွေကိုဆွေးနွေးတဲ့အပြင်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုလည်းဝမ်းမြောက်ဂုဏ်ယူကြောင်းတဝန်လွှာပို့ပါတယ်။တဝန်လွှာထဲမှာသူတို့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းရေရှည်တည်တံ့ခိုင်မြဲတဲ့ငင်းကြိုင်းရေးရရှိရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ရေးအတွက်မကြာခင်အသစ်ဖွဲ့စည်းမဲ့အစိုးရနဲ့အတူနိုင်ငံရေးဂရီကဝတ်ခိုင်မာစွာနဲ့ကျိုးပန်းတိဆောက်သွားမဲ့အကြောင်းဖော်ပြထားပါတယ်ပြောရရင်2016အစိုးရအာဏာရလာစဉ်ကတည်းကငြိမ်းချမ်းရေးလုပ်ငန်းကိုဥဆောင်ကောင်ထယ်ဖော်ခဲ့တဲ့ NLD အစိုးရအနေနဲ့လာမယ့်အနာဂတ်ကာလမှာလည်းငြိမ်းချမ်းရေးလုပ်ငန်းတွေကိုဆက်ပြီးအကောင်ထယ်ဖော်သွားရမယ့်သဘောပါဒါပေမဲ့လည်းရှေ့ပိုင်း၄နှစ်ခွဲကျော်ကာလ NLD ဥဆောင်အကောင်ထယ်ဖော်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအာဏာချက်တွေအများကြီးရှိနေတာတွေ့မြင်ကြရတဲ့အပြင်ဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ရှိနေပါတယ်ဒေါက်တာဆုကြည်အနေနဲ့သူတို့အကောင့်ထဲပေါ်ခဲ့တဲ့ငင်းကြိုင်းလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ရှိပါရဲ့လားဆိုတာကစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတစ်ခုပါ
အရင်ဆင်အာနာရှင်ခေအလွန်သမရဦးသိန်းစိန်အစိုးရလက်ထက်ကစားတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲရေးငင်းကြိုင်းဆွေးနွေးပွဲတွေဖြစ်မြောက်ရေးလက်တွေ့ကြတဲ့ချီးကပ်မှုတွေနဲ့စပြီးအကောင့်ထဲပေါ်ခဲ့တာတွေ့ရပါတယ်သ မိုင်းဝင်နဲ့အပေးယူအလျှော်အတင်းတွေလုပ်နိုင်ခဲ့လို့နှစ်ဖက်သဘောတူတဲ့ NCA စာချုပ်ကြီးရရှိခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားစွာနဲ့ပဲတကယ်လက်မှတ်ထိုးတဲ့အချိန်ကျမှအစိုးရနဲ့တက်မတော်ဘက်ကကိုကန့်တအောင်ပလောင်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တွေကိုပါဝင်ခွင့်မပေးတာကြောင့်လက်နက်ကိုင်ရှစ်ဖွဲ့နဲ့ပဲလက်မှတ်ထိုးခဲ့ရတဲ့အခြေအနေရောက်ခဲ့ပါတယ်။နောက်ပိုင်းလုပ်ငန်းစဉ်တွေကိုတော့ NLD အစိုးရကဆက်ပြီးတာဝန်ယူခဲ့ရတဲ့သဘောပါ။ NLD အစိုးရဆက်ပြီးတာဝန်ယူရစဉ်ကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်ပြီးအပိုင်းသုံးပိုင်းရှိနေတာတွေ့ရပါတယ်။တပိုင်းကတော့ NCA အပြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းပြီးတိုးတက်မှုရအောင်လုပ်ဖို့နောက်တပိုင်းကတိုက်နေခိုက်နေစေကချင်ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့တွေနဲ့ပထမအဆင့်အပြစ်ခတ်ရစဲအောင်လုပ်ဖို့နောက်ဆုံးအပိုင်းကတော့တိုက်ခိုက်နေတာလည်းမရှိသဘောတူညီချက်တစုံတရာလည်းမရသေးတဲ့ဝမိုင်လာ KNI SSPP SSA ရှမ်းတပ်ဖွဲ့တွေ NCA စာချုပ်ထဲပါဝင်လာဖို့စူးစမ်းညှိနှိုင်းရတာဖြစ်ပါတယ
်လင်းနစ်ခွဲတာကာလနေကုန်ချုပ်ကြည့်လိုက်တဲ့အခါငင်းကြရေးလုပ်ငန်းစဉ်ကြီးလုံးဝပြည့်စည်မသွားဘူးရှိနေသေးတယ်ရှေ့ကိုဆက်ပြီးသွားနေသေးတယ်ဆိုရုံကလွဲလို့ NLD အစိုးရအနေနဲ့အပိုင်းသုံးပိုင်းလုံးမှာပြောပလောက်တဲ့အောင်မြင်မှုရခဲ့တာမတွေ့မမြင်ကြရပါဘူးအပြစ်ရထားတဲ့အဖွဲ့တွေနဲ့လည်းနားလည်မှုလွဲကာလကြာရှည်ဆွေးနွေးမှုရပ်ဆိုင်တိုက်နေခိုက်နေတဲ့အဖွဲ့တွေနဲ့လည်းတိုက်နေခိုက်နေစေ NCA မထိုးတဲ့အဖွဲ့တွေကလည်းငကိုအတိုင်းသူ့ဖာသာသူရက်တီမြဲနေမြဲအတိုင်းပဲတွေ့မြင်ရလို့ဖြစ်ပါတယ်ဒီလိုအောင်မြင်မှုမရတာမှာတမရဘကပိုပြီးသဘောထားတင်းမာလာလို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းညှိနှိုင်းရခက်ခဲနေလို့ဆိုတဲ့ပြဿနာတွေအပြင် NLD အစိုးရကိုယ်တိုင်ကအားနည်းချက်တွေအများကြီးရှိနေတာတွေ့မြင်နိုင်ပါတယ
်ပထမအဆုံးအားနည်းချက်ကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလအထိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစိတ်ဝင်စားမှုအားနည်းတာကနေအခြေခံပါတယ်အဲ့ဒီအချိန်တမရဦးသိန်းစိန်ကခန့်အပ်တဲ့အဖွဲ့ကငြိမ်းချမ်းရေးကိုဥဆောင်အကောင့်ထဲပေါ်နေချိန်မှာအတိုက်ခံဖြစ်နေတဲ့ NLD ပါတီဘက်ကဘယ်သူတဦးတယောက်ကမှစိတ်ဝင်တစားပါဝင်တာပူးပေါင်းတာလေ့လာတာမရှိခဲ့ပါဘူးဒီအတွက်လည်း NLD ပါတီဟာအာဏာရလာချိန်အထိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘသူတွေကဘာတွေစူးစမ်းထားပြီးဘာတွေအကောင့်ထွဲပေါ်ထားတယ်တိုင်းသားအဖွဲ့အစည်းအသီးသီးရဲ့မတူညီတဲ့တုံ့ပြန်မှုတွေကဘလို့ဘာအခက်ခဲကြုံခဲ့ရတယ်ဘယ်အဆင့်ရောက်နေပြီလဲဆိုတာကောင်းကောင်းမသိခဲ့ကြပါဘူးဒီထက်ပိုအရေးကြီးတာက NLD ဟာအတိုက်ခံကာလမှရောအစိုးရဖြစ်ပြီးတဲ့ဒီကနေ့အချိန်ထိတိုင်းပြည်ကို Federal Democracy နိုင်ငံအဖြစ်တည်ဆောက်မယ်ဆိုတဲ့အကြမ်းဖျင်းပြောဆိုမှုကလွဲပြီးဘလို့ Federal မျိုးတည်ထောင်မယ်အာဏာခွဲဝေမှုကိုဘယ်လိုလုပ်ကြမလဲလက်နက်ကိုင်တပ်ဖွဲ့တွေကိုဘယ်လိုစီမံမလဲတရားစတာခွဲဝေမှုကိုဘယ်လိုစဉ်းစားမလဲစသဖြင့်တိတိကျကျချမှတ်ထားတဲ့ကိုပိုင်မူဝါဒတရက်လည်းရှိမနေပါဘူးနောက်ထပ်အရေးကြီးတဲ့အားနည်းချက်ကြီးတစ်ခုကတော့အစိုးရအဖွဲ့ခေါင်းဆောင်ဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ဟာငြိမ်းချမ်းရေးကိုအကောင့်ထဲပုံမဲ့ညှိနှိုင်းရေးမှုကြီးအဖြစ် NLD ပါတီရဲ့တစ္ဆာရှိလူဟောင်းတယောက်လည်းဖြစ်သူ့ရဲ့မိသားစုဆရာဝန်လည်းဖြစ်တဲ့ခွဲစိတ်ကူဆရာဝန်ကြီးဒေါက်တာတင်မျိုးဝင်းကိုတာဝန်ပေးအပ်လိုက်ခြင်းပါပဲငင်းချဲရေးကောင်ထယ်ဖော်မှုမှာဒေါက်ဆန်းစုကြည်ပြီးအရေးကြီးဆုံးဖြစ်တဲ့ငင်းချဲရေးကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဒေါက်တာတင်မျိုးဝင်းဟာငင်းချဲရေးတိဆောက်ရေးတိုင်းသားတွေနဲ့ဆက်ဆံရေးကိစ္စတွေမှာအတွေ့အကြုံရှိသူနီးစပ်သူတယောက်မဟုတ်တဲ့အပြင်အဲ့ဒီတာဝန်ကိုအချိန်ပြည့်တာဝန်ယူနိုင်ခြင်းလည်းမရှိတာတွေ့ကြရပါတယ်လင်းနစ်ခွဲကြညီကုန်းချုပ်ကြည့်တဲ့အခါဒေါက်တာတင်မျိုးဝင်းဟာငင်းကြေးလုပ်ငန်းစဉ်အနေနဲ့မေမေရရအောင်မြင်မှုရအောင်စွမ်းဆောင်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုအရေးကြီးတဲ့တက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ယုံကြည်မှုကိုလည်းရယူမပေးနိုင်ခဲ့ပါဘူး။ဒါ့အပြင်ငင်းကြေးဖော်ဆောင်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုပေးရတဲ့ NRPC လို့အဖွဲ့ကလည်းဒေါက်ဆန်းစုကြည်ရဲ့ချိုးချံချွေတာရေးလမ်းစဉ်အောက်မှာနည်းပညာထောက်ကူပေးမဲ့သူတွေကိုစူးစီးဖွဲ့စည်းနိုင်မှုမရှိတဲ့အပြင်လုပ်ငန်းအကောင့်ထဲပေါ်မှုတွေကိုလည်းကောင်းကောင်းကူညီစွမ်းဆောင်ပေးနိုင်တာမတွေ့မြင်ကြရပါဘူး
။ရုပ်ောက်ဝဲမှာအနိုင်ရပြီးလာမဲ့၅နှစ်တာကာလငင်းကြဲရေးကိုဆက်ပြီးဥဆောင်ကြိုးပမ်းရမဲ့ဒေါ်ဆန်းစုကြည်အနေနဲ့ကုံလွန်ခဲ့တဲ့အချိန်တွေကိုပြန်လှည့်ကြည့်ပြီးငင်းကြဲရေးကောင့်ထဲပေါ်မှုလုပ်ငန်းဆောင်တာတွေဥဆောင်သူတွေရဲ့အခန်းကဏ္ဍတွေထောက်ကူမဲ့အဖွဲ့ပြဿနာတွေကိုပြန်ပြီးဆန်းစစ်သင့်ပါတယ်။ဒါတွေကိုဆန်းစစ်ပြုပြင်ပြောင်းလဲတာတွေမလုပ်ဘဲနဲ့တော့လာမယ့်အနာဂတ်ကာလညီညာရေးလုပ်ငန်းစဉ်တွေအောင်မြင်တိုးတက်မှုရလာလိမ့်မယ်ဆိုပြီးတထစ်ချပြောင်းလဲလို့တော့ရနိုင်မယ်မဟုတ်ကြောင်းပါ
ရက်နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံး VOE ကို Messenger ကနေပြောစာရေးလာတဲ့တော်ရရှင်တွေရဲ့စာတို့လေးတွေဖော်ပြပေးခြင်းပါတယ်ဦးဆိုင်ကမ်ထွန်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ခင်ဗျာထုံးလွင်သူနားဆင်သူတွေအားလုံးဘေးကင်းကျန်းမာကြပါစေဗျာတဲ့ဟုတ်ကဲ့အမတန်မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အနောဆိုတဲ့သွားရှင်ကတော့ VOE ကိုနားထောင်လာတာ25နှစ်ရှိပါပြီကျေးဇူးပါနော်တဲ့ကျွန်တော်တို့ကပြန်ပြီးတော့ကျေးဇူးတင်ကြပါတယ်စိန်ဝင်းဆိုတဲ့သွားရှင်ကတော့အစီအစဉ်များအလွန်ကောင်းပါတယ်ခင်ဗျာ VOE အထူးအောင်မြင်ပါစေကြောင်းဆုတောင်းလိုက်ပါတယ်တဲ့ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ဆုတောင်းပေးတဲ့အတွက်ကောနားဆင်ကြည့်ရှုအားပေးတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်နော်တုဒ္ဒဆိုတဲ့သွားရှင်ကတော့ VOE 1တော်သားများအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးနေပါတယ်ဗျာ VOE VOE ကထုတ်လွှင့်ပေးနေတာတွေကိုအမြဲတမ်းအားပေးနားထောင်နေသူပါအခုလိုသတင်းမှန်တွေကိုစဉ်ဆက်မပြတ်နားထောင်နေမှာပါအားလုံးကိုကျေးဇူးတင်ပါတယ်လို့ပြောလာပါတယ်အခုဆက်ပြီးတော့ပဲ Messenger ကနေပြောတိကျနာလေးတွေမေးလာတဲ့သွားရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖြေကြားပေးကြပါလိမ့်။ Albert Wong ဆိုတဲ့သွားရှင်ကဆန်ဒီယေဂိုကနေနားထောင်နေပါတယ်။အမေရိကန်ပြည်အစုအနောက်ခြမ်းဆန်ဒီယေဂိုမြို့ကနားဆင်နေပါတယ်လို့ပြောတာပါ။သူကတော့အတန်းလွင့်တာပြတ်တောင်းပြတ်တောင်းဖြစ်နေလို့ပါဆိုပြီးအကြောင်းကြားလာပါတယ်။ဟုတ်ကဲ့ကျွန်မဒီမှာမေးချင်တာက Facebook ကနေထုတ်လွှင့်မှုဖြစ်တာပါလားဆိုတာကိုပါရှင်။အမေရိကန်ပြည်သူကနားထောင်နေဆိုတော့ Facebook ကလို့ထင်မိပါရဲ့နော်။ဒါဆိုရင်တော့ Internet line တစ်ချက်စစ်ကြည့်ပေးပါလို့ပြောချင်ပါသေး။ကျမတို့ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကဒီဘက်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တာဖြစ်ပြီးတော့ဟိုတက်ဆက်ထဲလဲထုတ်လွှင့်တာဖြစ်တဲ့အတွက်ဆိုတော့ပြတ်တောင်းပြတ်တောင်းဖြစ်နေတယ်ဆိုရင်တော့ကိုယ့်နေမြေက Internet line ကိုပြန်ပြီးတော့စစ်ကြည့်စီချင်ပါသေးနော်။ VOE ကိုကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။မဲသနာကျော်တို့ဆိုပြီးတော့စာရေးပြီးအကြောင်းကြားလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ကျမတို့ရေဒီယိုအစီအစဉ်တွေကိုသူရေဒီယိုကနေဖန်တာအဆင်မပြေဘူးလို့ပြောလာတာပါ
။ Sound on the track radio frequency တွေမပြောင်းရသေးဘူးနော်။ညာဘက်ဆို MW line လက်မှာသာဖန်လို့ရပါတော့တယ်။ SW line ကလုံးဝဖန်လို့မရတော့ပါ။ပထမနိုင်ယူကတော့ MW နဲ့အဆင်ပြေနေပါတယ်။ဒုတိယနိုင်ယူကတော့လုံးဝမရတော့ပါ။ Radio မှာပါ။ Saturday Sunday မှာတော့ no problems ပါ။ Mobile ကငွေကုန်တယ်လေ။free to air ကတော့ every time everyone everywhere လေဗျာ
ဟုတ်ကဲ့ပါအခုလိုလှမ်းပြောတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့ဒီမီတာလိုင်းအသစ်တွေကိုအမြန်ဆုံး internet ဆာမျက်နှာပေါ်မှာတင်ထားပေးပါမယ်နော်ကျေးဇူးတင်ပါတယ်သရရှင်မြတ်သူဆိုတဲ့သရရှင်ကတော့သူနားထောင်ခြင်းနဲ့တင်တဲ့ပုတ်ကိုလွှင့်ပေးပါဆိုပြီးပြောလာတာပါသူက VOE Wine တော်သားများမင်္ဂလာပါအမေရိကန်နဲ့တောင်တရုတ်ပင်လယ်ကိစ္စကတင်ထုတ်လွှင့်မှုအားနည်းနေတယ်လို့ထင်မိပါတယ်ပို့ပြီးတော့ကြကြပြင်းပြင်းလေးသိအောင်လို့တင်ဆက်ပေးစီချင်ပါတယ်တောင်းဆိုပါရစေတဲ့ဟုတ်ကဲ့ပါကိုမြတ်သူရေအခုလိုစာရေးပြီးအကြံပြုလာတာကျေးဇူးတင်ပါတယ်နော်ကျွန်တော်တို့နေ့စဉ်တင်ဆက်တဲ့သတင်းတွေမှာသတိထားမိမယ်ထင်ပါတယ်ကမ္ဘာထိပ်တန်းရောက်သတင်းတွေကိုဦးစားပေးပြီးတော့သက်မှတ်ချိန်နဲ့မှာပဲအတက်နိုင်ဆုံးသတင်းတွေဟိုပြည့်ပြည့်စုံစုံဖြစ်အောင်လို့တင်ဆက်ပေးနေရပါတယ်ဒေတာဆောင်ကထိတ်တဲရောက်တဲ့တင်းနေမျက်မှောက်တဲ့တင်းတွေကိုတင်ပြရတာဖြစ်တယ်လို့အချင်းကလည်းအကန့်အသတ်ရှိနေလို့အခုလိုမျိုးကမ္ဘာဒေတာတစ်ခုရဲ့တင်းတွေကိုပဲဦးစားပေးဖော်ပြဖို့ကအခြေအနေမရှိဖြစ်နေတာပါနော်အရေးကြီးတဲ့တင်းတွေဆင်းလိုက်လို့တောင်တရုတ်ပင်လယ်တင်းကအောက်ပိုင်းကိုရောက်သွားတာမျိုးပါဒါမင်းလည်းတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စပြီးတော့အရှေ့အာရှဒေတာကအမေရိကန်စီးရေးလှုံ့ဆော်မှုတွေဒီလိုတင်းတွေကိုတော့ကျမတို့မကြခဏတင်းတက်ရင်တက်တယ်လို့ဖော်ပြလေးရှိပါတယ်အဲ့လိုမျိုးသတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ထုတ်လွှင့်ခဲ့တာတွေကိုပြန်ပြီးတော့ဖတ်ရှုခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့နားထောင်လို့လည်းရပါတယ်အဲ့ဒါဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းရဲ့ web စာမျက်နှာဖြစ်တဲ့ bemis.voenews.com ဆိုတဲ့ internet စာမျက်နှာမှာသွားပြီးတော့ဖတ်ရှုနိုင်ပါတယ်နော်အခုလိုအကြံပြုတဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှေ့လည်းအခုလိုစာရေးပြီးတော့အကြံပြုပါအောင်လို့ဖိတ်ခေါ်ပါတယ်ရှင်မိုးကောင်းကင်ဆိုတဲ့သွားရှင်တယောက်မေးလာတာကိုလည်းဖြေကြပေးချင်ပါတယ်သူကတော့ hi VOE မင်္ဂလာပါတဲ့ကျမ်းမာကြပါစေအားလုံးပဲတဲ့သူက VOE စကားဝိုင်းမှာနိုင်ငံရေးအကြောင်းဝင်ပြောလို့ရလားဗျပြောလို့ရတယ်ဆိုရင်ဘယ်ကနေဘလို့ပြောရမလဲဆိုတာဖြေသွားပေးပါတဲ့ဟုတ်ကဲ့ပါရှင်ဒီသွားရှင်နေအနေနဲ့ကျမတို့အစီအစဉ်ဒီမှာပါဝင်ပြီးတော့ stream နေခြင်းနဲ့ဆိုတော့ကျမတို့စီကနေပုံမှန်ဆိုရင်တိုင်းရေးလိုင်းအစီအစဉ်မှာဝင်ရောက်ပြီးတော့ stream နေနိုင်ပါရဲ့ဒါမဲ့လည်းလောလောဆယ် COVID ကရောဂါ
အရေးပေါ်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဝန်ထမ်းတွေအားလုံးနေအိမ်တွေကနေအခုဆိုရင်တော့မတ်လဟို3လပိုင်းနေရနေပြီးတော့17လပိုင်းကုန်တော့မယ်ဆိုတော့ရှင်းလာတော့ရှင်းလာပါပြီနော်ဒါကြောင့်မလို့ကျမတို့ young street တွေကနေပြီးတိုက်ရိုက်လွှင့်ပေးရတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုခေတ္တခဏရန်နာထားရပါတယ်အခြေအနေပုံမှန်ပြန်ဖြစ်သွားရင်တော့ပြန်ပြီးတော့လွှင့်ပေးပါမယ်အဲ့ဒီခါကျမှသာပါဝင်ဆွေးနွေးဖို့ဆက်ဆက်ဖိတ်ခေါ်ပါရနော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့တော်ရရှင်တက KB အောင်စောဆွေးရတော်ရရှင်မှာသူကမက်အင်ဂျင်ကိုပြောပြပါ COVID-19 vaccine အကြောင်းဒေါက်တာဇေယတ်တက်နဲ့ Skype ကနေ interview နောက်ထပ် update လုပ်ပေးပါလို့ဟုတ်ကဲ့ကျွန်တော်တို့ interview update လေးတင်ထားပေးပါတယ်ကြည့်လို့ရမယ်ထင်ပါတယ်နော်ကျွန်တော်တို့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါတယ်ရှင်ဒါမှမဟုတ်လည်းကျွန်တော်တို့ရဲ့ bamis.voanews.com internet စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါတယ်နော်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျမတို့ဒီ video ကြီးကထုတ်လွှင့်ပေးတဲ့နောက်ထပ်အစီအစဉ်တစ်ခုအပတ်စဉ်တိုင်းစနေနေ့ညပိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်ရမယ်ထင်ပါတယ်နော်။ဒို့အတန်အစီအစဉ်ဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကတော့ Frontier မြန်မာကနေပြီးတော့အစီအစဉ်တင်ဆက်တာကိုကျမတို့ video ကြီးမြန်မာပိုင်းကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ Direction တရားကိုရေးလာတာကတော့မောင်မိုးဆိုတဲ့ Direction မှာ
15ရက်17လ2020နေ့မနက်ပိုင်း video အစီအစဉ်ဒို့အတန်နားထောင်ပြီးစိတ်ပူရပါတယ်။မဲဘေးရဲ့နေ့ကကိုဗစ်ကာဝေးစီးကနေနဲ့အညီမလုံကြတာတွေအပူချိန်မတိုင်းတဲ့မဲယုံတွေဆရာဆရာမတွေရဲ့အခက်အခဲများစွာခိုင်းပြီးတော့ဖြစ်တယ်လို့ပြစ်ထားတယ်လို့ဖြစ်နေရဲရွေးကောက်ပွဲပြီးပြန်တော့လဲကိုဗစ်ကာဝေးစီးကနေကိုဖောက်ပြက်ကျူးလွန်ပြီးလူစုလူဝေးနဲ့အောင်ပွဲခံတာတွေတားမဲ့သူမရှိအေးအေးယူမဲ့သူကလည်းမရှိစိတ်တပိုင်းဆိုင်ရာလိုအပ်လုံးနေရဲကျွန်တော်တို့တိုင်းပြည်မှာမလုံကြပါနဲ့လို့ပညာပေးရုံမေတ္တာရက်ခံရုံနဲ့မရပါဘူးအေးအေးယူမှုအပိုင်းတွေပါမှဖြစ်မှာပါကျွန်တော်တို့အလုံးမှာလည်းမတ်စတာခိုင်းပေးမယ်ပထမဆုံးကတော့ဖြုတ်ချင်ဖြုတ်ထားကြတယ်နောက်ပိုင်းတန်ကြီးတထောင်ရိုက်ပြီးဆိုမှတက်ကြတာပါတိတ်ပြကြခင်အာဆီယံမှာပိုဆွဲမယ်လို့ထင်ပါတယ
်ဒီသရရှင်မောင်မိုးကဒီကိုဗစ်ကပ်ပြီးတော်တော်ကြောက်နေရသေးတဲ့ကာလကမ္ဘာနိုင်ငံတွေမှာလည်းဒုတိယလိုင်းဖြစ်နေပြီမလို့အထူးစိုးရိမ်နေရတဲ့ကာလမှာမြန်မာနိုင်ငံမှာတချို့နေရာတွေမှာတိတ်ပြီးလိုင်းနာတာမရှိပါဘူးဆိုတော့သူစိုးရိမ်နေခြင်းနဲ့ရေးလာတာဖြစ်ပါတယ်အဲ့ဒီပြီးခဲ့တဲ့တစ်ပတ်ကပဲကျွန်မကဒီနှစ်ကကိုဗစ်ရောဂါဖြစ်နေလို့ပေါ့နော်ကိုဗစ်အရေးပေါ်အခြေအနေကြောင့်ဝန်ထမ်းတွေအိမ်မှာအလုံးလုံးနေရပြီးတော့ပြည်ကရင်တွေပို့မပို့ဆိုတာမသိကြဘူးပြည်ကရင်တွေဒီနှစ်အတွက်ထွက်မထွက်ဆိုတာလည်းမသိကြပါဘူးလို့ကျွန်မပြောလိုက်ပါတယ်အဲ့ဒီပြောလိုက်တာကိုကြားပြီးတော့လားမသိဘူးကျွန်မအစီကိုအခုတလောဒီရက်ပိုင်းအတွင်းမှာပဲပြည်ကရင်တောင်းနေစားတယ်အများကြီးဝင်လာတာတွေ့ရပါတယ်ရှင်ဟိုဒီထက်မှာသောရရှင်တယောက်အာယုံဦးဆိုတဲ့သောရရှင်ကမဲရေးသနာကျော်ခင်ဗျားတဲ့ VOA ပြည်ကရင်လေးထုတ်ရင်တစ်စောင်းလောက်ရချင်ပါတယ် VOA နားထောင်လာတာ15နှစ်ရှိပါပြီတခါမှမတောင်းဘူးပါဦးတဲ့ဟုတ်ကဲ့ပါဟိုပြန်ပြီးတော့ဒီသောရရှင်ပါဝင်ပြက်ကလေးတောင်းထားတဲ့သောရရှင်တွေကိုပြန်ပြီးတော့ပြောရမယ်ရှင်တော့ကျမတို့ဒီနှစ်တော့ပြက်ကလေးကမသေးကြပါဘူးရှင်ကျမတို့တွေတယောက်မှယုံနေဝင်လို့မရသေးပါဘူးနှစ်ဆလောက်တော့အဆင်ပြေမလားမသိအဲ့ဒါလည်းမကျိန်းသေးဘူးဖြစ်နေပါတယ်ဒါမဲ့လည်းအခုတောင်းထားတဲ့လူတွေရဲ့လိပ်စာတွေကိုတော့မှတ်ထားပါရဲ့ထွက်လာရင်လည်းဒီထုံးစံတိုင်းပို့နေကြတဲ့သောရရှင်တွေကိုပို့ပေးမှာဖြစ်ပါရဲ့နော်ကျမတို့အစီအစဉ်လေးကိုနားထောင်ပြီးအခုလိုပြောလိုက်တာလဲကြားတယ်ဆိုလို့အထူးဝမ်းသာမိပါတယ်။နားဆင်တဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။ဒီဘက်တော့ဒီမှာပဲသောရရှင်ရဲ့ပေးစာတွေကိုရက်ချင်ပါတယ်ရှင်။တိချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ဖြော့ပြပေးဦးမှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်။ဟိုတော့တင်းစစ်တဲ့ ော်လာရှိနေကိုမြန်မာသတင်းတပုနဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောင်မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့သတင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါတယ်။ဒီသတင်းလေးကသတင်းကောင်းလေးတစ်ပုတ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့တော်ရရှင်တွေလည်းပြန်နားထောင်ကြည့်မယ်။နောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသတင်းလေးကိုထုတ်လွှင့်ပေးချင်ပါတယ်။မျိုးကြောင်မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့သတင်းကိုအားလုံးနဲ့ໄຂခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်
။ကိုရဲ့တွေးရာထဲမှာဒိန်တွေလိုမျောနေရင်နေပြည်ညာနေနေနေစုံမဲနေရဲ့များသောခန္ဓာရဲ့ပြေ
ဆိုထားတဲ့မင်းနာရှိရင်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချန်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Show me baby me မင်းနာရှိရင်လေ။ချိုးမိန်တော့ရင်းနဲ့ရှိဘာရရဲ့ဒေဂျန်
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ခုမှာပန်တာဝဲဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ဒေါင်းလုပ်ဆိုင်ပိတ်ထားရတာကိုကန့်ကွက်ဆန္ဒပြခဲ့ပါတယ်။ဒိမန်နိုင်ငံတလိပ်ဆိုင်ရုံတစ်ခုမှာတော့ခရစ်မတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖမ်းလုံအိမ်ထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံကစားတောက်ဆိုင်တစ်ဆိုင်မှာတန်တာဝက်ဝင်ရုပ်တွေကိုအပြည့်ဖြည့်ပြီးကိုရိုနာကပ်ရောဂါကြောင့်လော့ကဒေါင်းလုပ်ပြီးဆိုင်ပိတ်ထားတာတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ Frankfurt မြို့ကပီနိုစားတောက်ဆိုင်ပန်ရှင် Giuseppe Ficera ကတန်တာဝက်ဝင်ရုပ်တွေကိုတုံပြီးပန်ဒမ်မစ်ကိုရင်ဆိုင်လိုက်ကြပါလို့သူကပြောပါတယ်။ဂျာမနီနိုင်ငံမှာနိုဝင်ဘာလ2ရက်နေ့ကတည်းကအသေးစားလော့ကဒေါင်းအသွာလာကန့်သတ်ကြတွေကိုလှုပ်ထားခဲ့တာဖြစ်ပြီးဒီဇင်ဘာလ20ရက်နေ့အထိရပ်တိုးကန့်သတ်ထားပါတယ်။ဒီပိတ်ပင်မှုတွေမှာအရက်ဘားဆိုင်တွေစားတောက်ဆိုင်တွေအပန်းဖြေနေရာတွေကိုပိတ်ထားမှာဖြစ်ပြီးတော့ကျောင်းတွေနဲ့ကုန်စုံဆိုင်တွေကတော့ဖွင့်ထားပါတယ်။အခုလိုပန်တာရုပ်တွေစားတောက်ဆိုင်ထဲမှာခြိုင်ပြီးစားတောက်နေတဲ့ပုံကိုအသွာလာပိတ်ဆို့ထားတဲ့၍မီးတွေဖွင့်ပြီးပြသထားမှာဖြစ်တဲ့အတွက်ဖြတ်သွားဖြတ်လာတွေအနေနဲ့ကြည့်ရှုနိုင်မှာပါ။ဂျာမနီအစိုးရအနေနဲ့လည်းအခုလိုကပ်ရောဂါထိန်းချုပ်ဖို့အကန့်အသတ်တွေကြောင့်ထိခိုက်နေရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်ငွေကြေးကူညီတွေကိုအမေရိကန်ဒေါ်လာ23ဘီလီယံကျော်အထိဒီဇင်ဘာလအတွင်းမှာပေးအပ်သွားမယ်လို့လည်းကြေညာထားပါတယ်ရှင
်။ဒိမန်နိုင်ငံတလိမ့်ဆိုင်ယုံတစ်ခုမှာတော့ခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်အနေနဲ့ကလေးတွေကိုဘေးကင်းကင်းနဲ့ဖန်လုံးထဲကနေနှုတ်ဆက်ခဲ့ပါတယ်။ဒိမန်နိုင်ငံမြောက်ပိုင်းအယ်ဘော့တလိမ့်ဆိုင်ယုံမှာခရစ်စမတ်ကာလအတွက်ပြင်ဆင်မှုတွေအပြည့်လှုပ်ဆောင်ထားတာပါ။ဒါပေမဲ့လည်းကပ်ရောဂါကြောင့်စန္ဒာဘိုးဘိုးကြီးအနေနဲ့ကလေးတွေကိုတွေ့ဆုံနှုတ်ဆက်နိုင်ဖို့အတွက်အခုလိုနီးလန်းကိုဖန်တီးထားရတာပါတလိဆိုင်ယုံကိုလာရောက်တဲ့ဧည့်သည်တွေအနေနဲ့ဖန်လုံးကြီးအပြင်ဘက်ကပဲစန္ဒာဘိုးဘိုးကိုနှုတ်ဆက်ကြရမှာပါခင်ဗျာ
ယူကရိန်းနိုင်ငံမှာတော့ပလတ်စတစ်ဘူးဟောင်းတွေကိုချဲလိုက်ရင်လမ်းလေးခွေးတွေကြောင်တွေစားဖို့အစားတောက်လေးတွေကျလာနိုင်တဲ့ဆက်တမျိုးကိုတီထွင်ထားပါတယ်မျိုးတော်ကီယက်ဖ်ကလူနေအဆောက်အုံတွေထဲမှာတက်ဆင်ထားတာဖြစ်ပြီးတော့စတင်တဲ့ပထမနှစ်ပတ်အတွင်းမှာတင်ပလတ်စတစ်ဘူးအလေးချိန်ပေါင်300ကျော်စုဆောင်ရခဲ့ပါတယ်။ဒီလုပ်ငန်းဟာပလတ်စတစ်အမိုက်တွေကိုရှင်းလင်းပေးပြီးလမ်းဘေးခွေးတွေကြောင်တွေကိုလည်းအစာကျွေးတာကြောင့်ပြဿနာနှစ်ခုကိုတပြိုင်တည်းပြည့်လည်စေတယ်လို့ဒါကိုတီထွင်ခဲ့တဲ့ Rufet Ramoff ကပြောပါတယ်။ပလတ်စတစ်ဘူးတစ်ဘူးထည့်လိုက်ရင်အစားအစာ 20g ကိုထုတ်ပေးတာပါ။အစားအစာခွဲရဲ့ဘေးနားမှာရေကွက်ကလေးတွေလည်းရှိပါတယ်။ယူကရိန်းနိုင်ငံမှာလမ်းဘေးခွေးတွေကြောင်တွေကိုမှတ်ပုံတင်ထားနိုင်တဲ့စနစ်မရှိပေမဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့သတိဆန်တွေကိုစောင့်ရှောက်ကူညီနေတဲ့ Animal ID အဖွဲ့ရဲ့အချက်လက်တွေအရကတော့ KF မြို့တော်တစ်ခုထဲမှာတင်လမ်းဘေးခွေး3000ကျော်ရှိပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံကတောင်တသမားတစုဟာအမိုက်နဲ့အနုပညာတွေကိုဖန်တီးပြပြီးအမိုက်တွေကိုစီးကန်းတကျစွန့်ပစ်ဖို့နှိုးဆော်နေပါတယ်အသက်30အရွယ်ကင်ကန်အင်းဆိုသူကဥဆောင်တာဖြစ်ပြီးတော့သူတို့အဖွဲ့နာမည်ကိုတန်ရှင်းသောတောင်တက်သူများလို့နာမည်ပေးထားပါတယ်ကိုရိုနာကပ်ရောဂါကြောင့်လူတွေခက်ခွာခွာနေရတဲ့အချိန်မြို့ကြီးကလူတွေဟာတောင်သွားတက်ကြတာများလာကြပြီးတောထဲတောင်ထဲမှာစီးကပ်မဲ့အမိုက်ဆွန့်ပစ်တာတွေလည်းများလာတာပါဒါကြောင့်သူတို့အနေနဲ့ဒီအမိုက်တွေကိုလိုက်ကောက်ပြီးအမိုက်မပစ်ဖို့နှိုးဆော်နေတာပါသူတို့ဖန်တီးတဲ့အမှုပညာပုံတွေဟာလူတွေရဲ့အာယုံကိုဆွဲဆောင်နိုင်ပြီးတော့အမိုက်ကြောင့်တောထဲကတလိမ့်ဆန်လေးတွေဘလို့ထိခိုက်ရတယ်လဲဆိုတာကိုပြသနိုင်တာပါသူ့အဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုစိတ်ဝင်စားပြီးဝိုင်းဝန်းကူညီခဲ့သူတွေလည်းရှိတာကြောင့်တစ်ချိန်မှာဆိုရင်လူ100လောက်ဝိုင်းကူညီခဲ့ကြပါတယ်တောင်တစ်ခုလုံးကိုတန့်စင်သွားအောင်မလုပ်နိုင်ပေမဲ့လည်းအရေးကြီးတာကအမိုက်တွေဆက်ကောက်နေပြီးတော့လူတွေကိုပြောနေဖို့နဲ့အများကြီးပါဝင်လာဖို့အရေးကြီးပါတယ်လို့ဂိမ်းကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ဘတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ Eritrea နိုင်ငံရဲ့မြို့တော် Asmara မှာစနေနေ့ညကကြီးမားတဲ့ပေါက်ကွဲတဲ့အသံ6တန်ကိုကြားခဲ့ရတယ်လို့ Eritrea နိုင်ငံဆိုင်ရာ American တန်ယုံကပြောပါတယ်အခုလိုနောက်ဆုံးဖြစ်ခဲ့တဲ့ပေါက်ကွဲမှုတွေကတော့ Ethiopia အစိုးရတပ်တွေက Tigray ပြည်သူ့လူမျိုးရေးတပ် UTPLF သဘုံအဖွဲ့တွေကိုအနိုင်ရလိုက်ပြီလို့Ethiopia ဝန်ကြီးချုပ် Abiy Ahmed ကကြေညာလိုက်ပြီးနိုင်ပိုင်းအကြမှာဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်မရသေးခင်နဲ့ထုတ်လုပ်ဖြန့်ချီတာတွေမလုပ်နိုင်သေးခင်မှာရောဂါကူးစက်မှုနှုန်းမြင့်တက်နေတာကိုထိန်းချုပ်ဖို့ပိုပြီးတင်းကျပ်တဲ့စီးမြင့်တွေချမှတ်ဖို့ဥပဒေပြုအမတ်တွေကိုဝန်ကြီးချုပ် Boris Johnson ကတိုက်တွန်းထားပါတယ်ခင်ဗျာ။ဒီနေ့နေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်တလုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုစီစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာဆက်ပါတော့
This program has come to you from the Voice of America, Washington.